မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသား2000ကျော်ကိုပြန်ပြီးလွှတ်ပေးတာအပါအဝင်မြန်မာနိုင်ငံရဲ့လူအခွင့်အခြေအနေတွေတိုးတက်လာရေးအတွက်စစ်မှန်တဲ့ခြေလှမ်းတွေကိုမြန်မာအစိုးရကမလန့်မချင်း2014ခုနှစ်မှာအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌအဖြစ်မြန်မာနိုင်ငံကဆောင်ရွက်လိုတဲ့ကိစ္စကိုအာဆီယံနိုင်ငံတွေကလက်မခံဘဲကန့်ကွက်တင်တယ်လို့နယူးယောက်အခြေစိုက်လူအခွင့်အရေးစောင့်ကြည့်လေ့လာရေး HRW အဖွဲ့ကြီးကမေလ5ရက်နေ့ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံကသမ္မတတဲ့ဦးသိန်းစိတ်ဟာအခုခါအင်ဒိုနီးရှားနိုင်ငံကိုအလဲပတ်ခီးရောက်ရှိနေပါတယ်။လာမယ့်စနေတနင်္ဂနွေနေ့မှာတော့ဒီနှစ်ရဲ့အာဆီယံထိပ်သီးအစည်းအဝေးပွဲကိုသူဟာတက်ရောက်မှာဖြစ်ပါတယ်။သမ္မတဆူဆီလိုပန်ပန်ယူရိုယူရိုနဲ့ဒီကနေ့သမ္မတဦးသိန်းစိတ်တို့တွေ့ရှိခဲ့ပြီးတဲ့နောက်ဦးသိန်းစိန်ကမြန်မာနိုင်ငံမှာလမ်းပြမြေပုံအဆင့်တိုင်းဆောင်ရွက်ခဲ့တာအောင်မြင်မှုတွေရရှိခဲ့ပြီလို့သမ္မတယူရိုယူနိုကိုပြောကြားခဲ့တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသားဝန်ကြီးမာတီနာတာလီကာဝါကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ခင်ဗျာ